American Tamra Donald Trump ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ Tamra Trump နဲ့ Ukraine အစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဥရောပဆိုင်ရာ American သံအမတ်ကြီး Gordon Sondland ကိုလွှတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့ Tamra Trump အစိုးရကညွှန်ကြားထားပါတယ်။ Tamra နဲ့ Ukraine အစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီး Sondland ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာဒီကပိတ်မေးမြန်းဖို့အောက်လွှတ်တော်ရဲ့ကော်မတီ3ခုကစီစဉ်ထားတာပါ။ဒါပေမဲ့ဒါကိုလက်မခံဖို့နိုင်ငံခြားရေးဌာနကညွှန်ကြားထားတာကြောင့်သံအမတ်ကြီးအနေနဲ့ညွှန်ကြားချက်အတိုင်းလိုက်နာရမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့သံအမတ်တယောက်နိုင်ငံခြားရေးဌာနရဲ့တာဝန်ထမ်းတယောက်အနေနဲ့ညွှန်ကြားချက်ကိုလိုက်နာရတာဖြစ်တယ်လို့ရှင်းနေ Robert Luggins ကပြောပါတယ်။တမနာထရမ်ကတော့သူ့ကိုအရေးယူဖို့အခုလိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာဟာနောက်နေ့ကျင်းပမယ်။တမနာရွေးကောက်ပွဲမှာသူဒုတိယသက်တမ်းဆက်ပြီးတော့အနိုင်မရအောင်ဒီမိုကရက်အမတ်တွေကတမင်အကွက်စင်နေလို့ရဖြစ်တယ်လို့တင်းလာနေကပဲထပ်မံဆွဆွဲပြောဆိုခဲ့ပါတယ်။တဲ့အမကြီးဆွန်လန်အပေါ်အခုညွန်ကြားချက်ကြောင့်တမရကိုရေးယူဖို့စုံစမ်းစစ်ဆေးမှုတွေကိုအနောက်ဆက်ပေးမှုဆွဆွဲချင်တဲ့ဒီမိုကရက်တစ်ဘက်ကနောက်ထပ်တောင်းဆိုရတွေဖြစ်လာနိုင်ပွဲရှိနေပြီးအစိုးရကအခုညွန်ကြားချက်အတွက်တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။တမရထရမ့်ရဲ့အဓိကနိုင်ငံရေးပြိုင်ဖက်ဖြစ်လာနိုင်ခြေရှိတဲ့သူ့တမရဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်မြတ်သားဟန်တာတို့အကြောင်းစုံစမ်းပေးဖို့ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့အတွက်မစ္စတာဆွန်လန်ဟာအခုစုံစမ်းစစ်ဆေးမှုမှာအရေးပါတဲ့သူတို့ဖြစ်လာခဲ့တာပါ။